ထောက်ထောက်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဘက်ကကြွေးကြော်နေတယ်လို့မျိုးတမိုင်းတစ်လျှောက်ပိုင်ဆိုင်နေဆိုတဲ့အထောက်ထားတော့မရှိဘူးလို့အငင်းပွားမှုတွေကိုဖြေရှင်းတဲ့ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံးကဒီနေ့တမိုင်းဝင်ဆုံးဖြတ်ချက်တည်းချမှတ်လိုက်ပါတယ်တရုတ်ဆိုရဟာပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်ပြီးဖိလစ်ပိုင်ကမ်းရိုးတန်းကနေ225ကီလိုမီတာအကွာလောက်မှာရှိတဲ့စကာဘိုရိုကျွန်းစုဝင်ပေါ်မှာရန်လိုတဲ့အပြုအမူတွေကိုလှုပ်ဆောင်နေတယ်လို့ဆက်ဆွဲပြီးဖိလစ်ပိုင်ဆိုရကသဟိတ်မြို့အခြေဆိုင်အငင်းပွားမှုဖြစ်ရှင်နိုင်ငံတကာတရားရုံးကို2013ခုနှစ်မှာတိုင်ကြားစာပို့ခဲ့တာပါ။ဒါကြောင့်နိုင်ငံတကာတရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့ဒီဆုံးဖြတ်ချက်ကိုပယ်ချလိုက်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုနဲ့ရေချောင်းဆိုင်ရာအကျိုးစီးပွားပေါ်မှာအခုဆုံးဖြတ်ချက်ကဘယ်လိုတက်ရောက်မှုမှရှိမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အရတိုင်းပြည်တစ်ခုရဲ့ရေပြင်နယ်နိမိတ်ကိုကမ်းရိုးတန်းကနေ22ကီလိုမီတာအထိသတ်မှတ်ပေးထားပြီးတော့စီးပွားရေးအရလှုပ်ဆောင်မှုတွေကိုတော့ကမ်းရိုးတန်းကနေ390ကီလိုမီတာပတ်ဝန်းကျင်အထိလှုပ်ဆောင်ခွင့်ရှိတယ်ဆိုပြီးသတ်မှတ်ထားတာကြောင့်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဆိုရကပြောဆိုနေတာဟာကုလသမဂ္ဂရဲ့ဒီသဘောတူညီချက်နဲ့ကန့်ညီမှုမရှိဘူးလို့နိုင်ငံတကာတရားရုံးကပြောပါတယ်။ဒီသမိုင်းဝင်ဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆိုရကကြိုဆိုတဲ့အကြောင်းဆုံးဖြတ်ချက်ထွက်လာပြီးတဲ့အချိန်တိုင်းအတွင်းမှာပဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ရှင်။